60 billion ပမာဏရှိတဲ့ American သွေးကုန်တွေပေါ်တရုတ်ဆွေးရကအခွန်တိုးမြင့်ကောက်ခံမယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှကြေညာပါရယ် American ကတရုတ်သွေးကုန်တွေပေါ်အခွန်တိုးကောက်တာကြောင့်တရုတ်ဘက်ကလည်းအခုလိုလက်တုံ့ပြန်အခွန်တိုးကောက်တာပါ။တောက်ကြနေနောက်ပိုင်းမှာတရုတ်ဗန်နန်ရေးဝန်ကြီးဌာနကအခွန်တိုးကောက်မဲ့ American သွေးကုန် 9,200 မျိုးစည်းရင်းကိုထုတ်ပြန်လိုက်ပြီးအဲ့ဒီပစ္စည်းတွေပေါ်အခွန်900ကိုင်နှုန်းကနေ25ရာခိုင်နှုန်းထိတိုးကောက်သွားမှာပါ။ဒီပမာဏဟာအမေရိကန်ကသွင်းကုန်တိုးကောက်ခံမဲ့ပမာဏရဲ့တစ်ဝက်လောက်သာရှိပါတယ်။ Trump အစိုးရဘက်က200ဘီလီယံပမာဏရှိတဲ့တရုတ်သွင်းကုန်တွေပေါ်25ရာခိုင်နှုန်းအခွန်တိုးကောက်ဖို့ဆောင်ရွက်ခဲ့ပြီးတဲ့နောက်တရုတ်ဘက်ကအခုလိုလက်တုံ့ပြန်တာဖြစ်ပြီးဒါဟာအကျိုးတူတက်ရောက်စေတာဖြစ်တယ်လို့ Global Times သတင်းစာမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားဇလင်လအတွင်း34ဘီလီယံပမာဏရှိတဲ့သွင်းကုန်တွေပေါ်အပြန်အလှန်သွင်းကုန်ကိုတိုးစီးချက်ခဲ့တယ်လို့မကြခင်မှာလည်းပဲ16ဘီလီယံသွင်းကုန်တွေအပေါ်ထပ်ပြီးတော့အခွန်တိုးကောက်ဖို့စီစဉ်နေတာကြောင့်တရုတ်ကလည်းအချိုးတူသွင်းကုန်ကိုထပ်တိုးကောက်ခံမယ်လို့ပြောဆိုထားပါတယ်။အမေရိကန်ရဲ့ကုလမတရားသဖြင့်ဖိအားပေးမှုကိုတရုတ်အနေနဲ့အသာတကြီးလက်ခံမှာမဟုတ်ပဲမကြခင်မှာလည်းပဲအမေရိကန်သွင်းကုန်များပြားရဲ့တန်ဖိုး130ဘီလီယံပမာဏအပေါ်အခွန်တိုးစီးချက်တာမျိုးလုပ်သွားနိုင်ကြောင်းတရုတ်ကပြောပါတယ်။အမေရိကန်နိုင်ငံဝန်ကြီးမိုက်ပွန်ပီယိုကတော့သမ္မတထရမ့်အနေနဲ့အရင်အစိုးရရဲ့စိုးမိုးတွေကိုဆက်ခံခဲ့ရတာဖြစ်ပြီးအမေရိကန်အနေနဲ့တစ်ဖက်ဆောင်းတဲ့နစ်နာမှုတွေကိုအဆုံးသတ်ဖို့သွင်းကုန်ကွန်တွေအခုလိုမျိုးတိုးကောက်ခံဖို့ဆောင်ရွက်ခဲ့တာဖြစ်ကြောင်းခုခံပြောဆိုပါရခင်ဗျာ